ဝတ်တပ်ဖွဲ့ရဲ့ငင်းချေရေးနှစ်30ပြည့်ပွဲမှာစီရပြခံနာပါဝင်တာဟာအရင်ကလည်းဆောင်ရွက်ခဲ့မှုကြောင့်လည်းဒါဟာရန်လိုတဲ့သဘောထားနဲ့ကျင်းပတာမဟုတ်တဲ့အကြောင်းဝတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါဟာတက်မတော်သတင်းစာရှင်းလင်းပွဲမှာဝတ်တပ်ဖွဲ့ရဲ့စီရပြခံနာဟာစင်ကြိုက်အစိုးရစင်ကြိုက်တက်မတော်သဘောဆောင်ရွက်နေတာတွေ့ရကြောင်းဒီပေါ်မှာတက်မတော်ကအစွမ်းကုန်တီးခတ်နေတဲ့အကြောင်းပြောခဲ့တဲ့အပေါ်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ AB လ18ရက်နေ့ကဝါကီတွစ်စီညီညီပါတီ UWSP ဌာနချုပ်ပန်ဆမ်းမှာကျင်းပတဲ့ငင်းကြေးရေးနှစ်30ပြည့်ပွဲမှာဝါတပ်ဖွဲ့ကလေရင်ပြည့်အမြောက်တွေမောင်းသူမဲ့ drone လေရင်တွေစတဲ့စစ်လက်နက်တွေနဲ့စစ်တီအင်အား 8,000 နီးပါးကိုတုံးပြီးစစ်ရေးပြအခမ်းအနားကိုထည့်သွင်းခဲ့တာပါဒီလိုလက်နက်အင်အားလူအင်အားအများပြားအသုံးပြုခဲ့တဲ့စစ်ရေးပြအခမ်းအနားပေါ်တင်းငွေနေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကျန်းပေါ်ဒရင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုခဲ့ပါတယ
်။ဒီကနေ့ကလက်ထက်တော်ကိုရပါတယ်။ဘာလို့ဒီစိုးရခံရမလဲ။လည်းကံကံရဲ့စီးပွားတွေရှိပါတယ်။ဒါမှကြောင့်ဒီစိုးရခံရဒီပြန်ဆိုဒီဝန်ကြီးတွေကဒီစိုးရစိုးရတော်ကိုမဆင်းရဲကြမှာပေါ်လာလို့ဆောင်းတာဒီလိုတွေ့ရတယ်။ဒါကြောင့်ဒီကနေ့ကတော့ဒီစိုးရကိုရှိပါတယ်။ဘာလို့ဒီမှာတော့ဒါဒီရေမြတ်မှုနဲ့ဆုံးမတဲ့ပြဿနာတွေကိုဒါဆက်ပြောလို့ရတယ်ဒီကောင
်ဒီကကုန်ပိုင်းမှာကျင်းပမဲ့ NDAA ကမိုင်းလာအဖွဲ့ငင်းချဲရေးနှစ်30ပြည့်ပွဲကိုတက်မတော်ကတက်မတက်မင်းမြန်းတဲ့အပေါ်မှာဗိုလ်ချုပ်စိုးနိုင်ဦးကဖြေကြားခဲ့တာဖြစ်ပြီးတက်မတော်ကငင်းချဲရေးလူကျင်တို့အစွမ်းကုန်တီးခတ်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်တမောရဲ့ပြောဆိုမှုအပေါ်မှာတော့ဝတ်ကြည်တွေးစီညီညီပါတီလာရှိုးစစ်ဆိုင်ရဲ့ယုံတာဝန်ကဦးညီရန်ကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်တို့စီရင်ပြတယ်ဆိုတာ10နှစ်မြောက်နှစ်20မြောက်တော့ကလည်းစီရင်ပြခဲ့တာပဲအခုမှပြတာမဟုတ်ပါဘူးထိုနေ့လည်းကောင်းပါပဲနော်တခြားလက်နက်ကအဖွဲ့စည်းတယ်လည်းပြနေကြပဲလေဒါတော့မထူးဆန်းပါဘူးလို့မြင်ပါတယ်နော်ဆိုရအကြီးကဲပါဝင်တမတော်အကြီးကဲတယ်နော်အခြားလက်နက်ကအဖွဲ့စည်းတွေဆုံးတော့ပေါ့နော်ကျွန်တော်တို့ဖိတ်ချင်အဖြစ်တည်နိုင်ပါတယ်ကျွန်တော်တို့တော့ပေါ်ထားကျွန်တော်တို့ဒီအပွဲတော်နေ့30ပြည့်လုပ်တယ်ဆိုတာကတော့ဘယ်သူကမှကျွန်တော်တို့ရန်လိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ကျင်းပတာမဟုတ်ပါဘူးကျွန်တော်တို့လည်းငင်းချမ်းရေးကိုတံပိုးထားလို့ခေါ်ဆောင်တဲ့အနေနဲ့လူရဲ့ချင်းဖြစ်ပါတယ်နော်
UWSA အနေနဲ့တက်မတော်အပါဝင်အခြားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုမိတ်ဆွေအဖြစ်သဘောထားကြောင်းလည်းဦးညီရန်ကပြောပါတယ်နိုင်ငံရေးလေးလာတုံတက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံတက်ထားပါတယ်
။ဘာပေါ်ရသူငင်းငင်းရရတင်နေလက်ရှိမိသားကိုထိနေတယ်။ဒါတော့သူဒေတာကိုခေရရအဲ့ဒီညီကိုပါညာဆိုမျိုးဖြစ်လာရင်ဒါကိုလည်းအောင်လို့လောက်တာ။တခြားဘက်ကလည်းလုတ်ကြတာဒီသဘောထားပါပဲနော်။ဒါပေမဲ့သူ့မှာကြားတဲ့မြင်းကြီးသူကြားတဲ့တာအင်ဟာစီမီစီရဲ့ကံကြတော့တမောကစိုးရင်စီနဲ့ပြောတာလို့ထင်ပါတယ်။ဒါပေမဲ့အဲ့လိုပြောတာပြောရတော့ဖြစ်တာ။ကျန်တဲ့ဒုံနားလည်းဒီလိုပဲတော့ပိုင်းမှာနိုင်ရရှိရရည်ရည်ဒီမှာဖြစ်လာနေကြရှိတယ်ဆိုတော့ဒီစားပါအဲ့တော့ကြောင့်အဲ့ဒီသဘောထားတွေနဲ့တော့ငင်းငင်းရေးကြတာအထူးဖြစ်တဲ့အချိန်တွေလည်းဖြစ်ပါတယ
် AB လကကျင်းပတဲ့ UWSA ရဲ့ငင်းချရေးနှစ်30ပြည့်ပွဲကိုနိုင်ငံတော်အကြီးအကဲတွေနဲ့တံတော်ခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပေမဲ့ပါဝင်တယောက်တာရှိခဲ့ပါဘူးဒီလောက်ကုန်ပိုင်းမှာကျင်းပမယ် NDAA ကမိုင်းလာအဖွဲ့ရဲ့ပွဲကိုလေသူတို့ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတက်မတော်ကစဉ်းစားမှဖြစ်ကြောင်းလေသတင်းစာရှင်းလင်းပွဲမှာဖြေဆိုထားပါတယ် UWSA နဲ့ NDAA မိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့အပြစ်ခတ်ရပ်ဆဲခဲ့ရမှာသူတို့ထိန်းချုပ်ရာဒေတာကိုရှမ်းပြည်နယ်အထူးဒေတာ2နဲ့အထူးဒေတာ4ဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်